Welcome to the Voice of America in Burmese.
ဘေးအန္တရာယ်အတွေ့အကြုံကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ16ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ။ရည်ကြီးနာမြို့မှာတော့ဖန်းစီရတဲ့သတင်းတောက်တွေကိုပြန်လှုပ်ပေးလိုက်ချိန်မှာပဲမန္တလေးမြို့မှာတော့မနေ့ကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ
်။ညနေပိုင်းမှာပေါ့နော်ကျွန်တော်ဒီမြမစီဝါရေးပန်ရှိမှာကျွန်တော်တို့ငင်းညမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုဒီရဲတပ်ဖွဲ့ကနေပြီးတော့ပေါ့နော်ဒီတနက်နေ့ပြစ်တယ်နောက်ရာဘာထုတ်ပြနေပေါ့နော်ဒီအကြမ်းဖက်ရိုက်နေတဲ့အင်မတန်ကိုစူးစူးပွားပွားရိုက်ကြပါတယ်
။သတင်းတွေအပြီးမှာမကြာခင်နားဆင်ရဖို့ရှိပါတယ်ဒီအကြောင်းအပြင်အခြားစိတ်ဝင်စားဖွယ်ထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံတဝန်းမှာစစ်တပ်ဖက်ကစစ်အင်အားရဲအင်အားတိုးချပြီးအင်အားသုံးနှိမ်နင်းမှုတွေရှိခဲ့ပေမဲ့လည်းတနင်္လာနေ့မှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအစိုးရဝန်ထမ်းတွေရုံးမတည့်ရေလှုပ်ရှားမှုတွေဆက်လက်အားကောင်းနေပါတယ်။မျိုးတော်နေပြည်တော်မှာတော့ဆန္ဒပြကြောင်းသားတွေဖန်ခံရတာပြန်လှုပ်ပေးဖို့လူလူကငြိမ်းချမ်းစွာတောင်းဆိုခဲ့ကြပြီးနောက်ဆုံးဖန်ခံရသူတချို့ပြန်လွတ်လာပါတယ်လွတ်မြောက်လာတဲ့ဆန္ဒပြကြောင်းသားက
သူတို့တခြားပြမယ့်ကြောင့်ကားနဲ့လှုပ်ပြီးတော့ရောက်တိုင်းလေးကြီးကျန်တဲ့နေမှာပါရဲကကျွန်တော်တို့ကိုရှင်းတော့ဖြတ်ပြီးတော့မှဒိုင်းနဲ့အဲ့လိုဝိုင်းပြီးတော့မလိုက်ချော်တော့ပြန်တော့မှပါညာပြတော့မရဘူးသူကအတင်းကိုအဲ့ဒီအသက်ကြီးနေရအတင်းဆိုရင်အဲ့ကျွန်တော်လည်းလျှောက်ဆုံးလို့ဆွေးနေတော့အကုန်လိုက်မယ်လို့ဆိုပြီးတော့အကုန်လုံးညီကြကျွန်တော်အကုန်လုံးလိုက်တာ
ကြရန်ကုန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးကိုတော့ရဲနဲ့စစ်တပ်ကဝိုင်းရံပိတ်ဆို့ခဲ့ပြီးနောက်ဆန္ဒပြသူတွေလည်းလမ်းမကြီးပေါ်မှာထိုင်ပြီးတော့ဆန္ဒပြကြပါတယ်ရန်ကုန်မြို့ကတရုတ်တန်ရုံရှိမှာလဲဆရာနာသိန်းစန့်ကျင်ဆန္ဒပြပါတယ
်။ဟေးဟိုဟိုတော်ပြည်သူတွေညီရဲလာဟဲ့ညီရဲညီရဲ
တရုတ်အစိုးရဟာမြန်မာစစ်တပ်ကိုအပြေးအမြောက်ပြုတယ်လို့ဆန္ဒပြသူတွေကယုံကြည်နေကြတာပါ။တရုတ်ဘက်ကတော့ဆရာနာသိန်းနာကိုသူတို့ထောက်ခံတယ်ဆိုတာကိုညှင်းဆို့ထားပြီးမတူကွဲပြားမှုတွေကိုညှိနှိုင်းချဖို့တိုက်တွန်းထားပါတယ်။လူမှုကွန်ရက် Facebook မှာဓာတ်ရိုက်ထုတ်လွှင့်ချက်တစ်ခုမှာတော့ရန်ကုန်တိုင်းကောင်စီဥက္ကဋ္ဌဦးလှစုဆိုသူကဆန္ဒပြသူတွေနဲ့လာရောက်ညှိနှိုင်းတာမှာသူလဲဆက်အနာရှင်အလိုမရှိဘူးလို့ပြောခဲ့ပြီးဆန္ဒပြသူတွေကသူတို့နဲ့ပူးပေါင်းဖို့တိုက်တွန်းခဲ့ကြတာကိုလည်းတွေ့ရပါတယ
်
။မန္တလေးမြို့ကတနင်္လာနေ့ငြိမ်းချမ်းစွာချီတက်ဆန္ဒပြပွဲတွေအတွင်မှာတော့မြမစီးပွားရေးဗန်ခွဲရှိမှာဘောင်ဝင်တန်းတွေအလုံးမစင်ရေးတောင်းဆိုဆန္ဒပြပါတယ်။တနင်္ဂနွေနေ့ညကစစ်တပ်နဲ့ရဲဘက်ကမျက်ရည်ယိုပုံသုံးတနက်နဲ့ပြစ်ခတ်လူစုခွဲခဲ့ပြီးအဖမ်းစည်းတွေရှိခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းတနင်္လာနေ့ကဆက်လက်ဆန္ဒပြပါတယ်။တချိန်တည်းမှာပဲစစ်တပ်ဖက်ကတော့နိုင်ငံတော်ကလုံခြုံရေးတွန်းပြင်ချထားပြီးထင်သာမြင်သာအရှိဆုံးကတော့ရန်ကုန်မြို့မှာဖြစ်ပါတယ်။တနင်္ဂနွေနေ့သကောင်းကျော်တနင်္လာနေ့အစောပိုင်းအင်တာနက်လိုင်းတွေနိုင်ပိုင်းဖြတ်တောက်ခဲ့ပြီးတနင်္လာနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကလမ်းတွေပေါ်မှာစစ်တပ်ရဲ့ရှီတန်းသုံးတန်းချက်ကကားတွေကိုတွေ့ရပါတယ်။ဆန္ဒပြသူတွေကတော့ဒါဟာသူတို့ကိုချင်းချောက်တာလို့ပြောဆိုနေကြပါတယ်
။ဒီကတော့6လန့်တာပေါ့။ဒီကတော့6လန့်လေ။ဒီကဆန္ဒပြတာတွေကိုပို့ပြီးတော့အချိန်တန့်သွားအောင်လူငယ်တွေပြုစင်ကြောက်သွားအောင်အဲ့လိုမျိုးတွေရည်ရွယ်ပြီးတော့အင်အားတွေပြတယ်။နောက်တစ်ခုကဒီရုံအဲမော်နော်တက်တဲ့လူတွေကိုလည်းချင်းချောက်တယ်ပေါ့နော်ကြောက်တော့ပေါ့ဗျာညာတော့ကြောက်တော့ပေါ့တကယ်လို့တကယ်နဲ့လှုပ်လိမ့်မှာလားသူကလှုပ်လို့လှုပ်တာလည်းရှိတာဟုတ်ကြောက်ပါတယ်ကျွန်တော်မနေညာတော့ဟုတ်ကဲ့ပြည်သူတွေပေါ့ဘယ်လိုဖြစ်ကြလဲပြည်သူတွေကတော့သူတို့လိုချင်တာသူတို့ရရစီချင်တာပေါ့ကျွန်တော်လည်းကျွန်တော်လိုချင်တာကျွန်တော်ရချင်ပါတယ်ဒါပါပဲဘာလို့တင်ကောင်းမောင်းပြလဲဆိုတော့ပြစ်ချင်လဲပြစ်မယ်ပြစ်ချင်ပါလဲပြစ်မယ်တနည်းအားဖြင့်လူတွေကိုခြောက်တာပဲဗျာဒါကတော့မလုတင်တာအစိုးရကနေမလုတင်တာလို့လုတ်ခဲ့ပြီးတော့မလုတင်တာတွေထက်လုတ်မယ်လို့လည်းလူတွေကတီးပြီးသားပါအဲ့ဒါကတော့အဲ့တော့လေသိတိတ်လည်းမအံ့ဩဘူးပေါ့နော်ကြောက်တာတော့ကြောက်တာပေါ့ဗျဒီမှာတော့ကြောက်တာပေါ့တင်ကားကြီးတွေနဲ့လာနေမှာကြောက်ပဲနေပါမလား
ဆီယာနာဒိန်စန့်ကျင်ဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့မြန်မာနိုင်ငံကိုလာရောက်ခွင့်ရရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာနဲ့မြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတို့တင်းနှဲလာနေမှာဆွေးနွေးခဲ့ကြပါတယ်
Speaking of the Shrine of Bürgener, she spoke again this morning with the Deputy Commander in Chief, So Win.
So, know this, even if you are down the chain of command, No, I don't expect the proceedings to be fair.
တရားရေးလုပ်ငန်းစဉ်ဟာမျှတမှုရှိမယ်လို့မမျှော်လင့်ပါဘူး။အာဏာသိမ်းစစ်အုပ်စုဟာတရားမျှတမှုဆိုတာမရှိပါဘူး။ဒါဟာလုံးဆက်ပါ။ဘယ်သူမှလည်းသူတို့ကိုမယုံပါဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးတန်တမာတွန်အန်ဒရူးစ်ကပြောဆိုခဲ့တာပါ။ဖေဖော်ဝါရီလတရနေ့ကရတအစိုးရခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူခဲ့တဲ့စစ်ကောင်စီကသူတို့ကိုဆင့်အာဏာသိမ်းတယ်လို့မတုံ့ဖို့ထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းမြန်မာပြည်တွင်းဆန္ဒပြသူတွေကလည်းဆင့်အာဏာသိမ်းအဖွဲလိုသုံးနှုန်းဆန့်ကျင်နေကြသလိုအမေရိကန်ပြည်ထောင်စုကလည်းဆင့်အာဏာသိမ်းမှုအဖြစ်သတ်မှတ်ထားတာပါရှင်မြန်မာစစ်တပ်အာဏာယူပြီးနောက်ပိုင်းနိုင်ငံတွင်းမှာအင်တာနက်ဖြတ်တောက်ဖို့ဖိအားပေးခိုက်တင်မှုတွေကိုပြုစုဖော်ပြနေတဲ့တယ်လီနော်ဆက်သွယ်ရေးလုပ်ငန်းကဝန်တန်းတွေရဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ထပ်ပြီးမဖော်ပြတော့ဘူးလို့တနင်္လာနေ့မှာပြောပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိဒိုင်းနိုမီတာ24 kHz 12.33 MHz ဒိုင်းနိုမီတာ40 kHz 8.33 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတွင်မှစီးပွားရေးလုပ်ကိုင်းနေတဲ့အမေရိကန်ကုန်သည်ကြီးများအသင်း၊ဥရောပကုန်သည်ကြီးများအသင်းအပါအဝင်ကုန်သည်ကြီးများအသင်း၈ခုကမြန်မာနိုင်ငံမှာပြတ်ထန်းဖို့ရှိတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းအတွက်အထူးစိုးရိမ်ကြောင်းဖေဖော်ဝါရီ25ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီမူကြမ်းကိုဆန်းစစ်ဖို့အတွက်ဖေဖော်ဝါရီ9ရက်နေ့မှာအာဏာသိမ်းထားတဲ့စစ်ကောင်စီကနေတေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းမြန်မာနိုင်ငံကသူတို့လက်ခံရရှိတဲ့ဒီအခုပြတ်ထန်းတော့မဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတနင်္လာနေ့ကြေညာချက်ထုတ်ပြန်ရမှာဒီမူကြမ်းပါအချက်တွေဟာနိုင်ငံတကာစံနှုန်းတွေရောစိုက်ဘာလုံခြုံရေးဥပဒေဆိုင်ရာအကောင်းဆုံးကျင့်ထုံးတွေနဲ့ပါကိုက်ညီမှုမရှိတဲ့အတွက်အထူးစိုးရိမ်တယ်လို့ပြောပါတယ်။သတင်းအချက်လက်တွေလွတ်လွတ်လပ်လပ်မစည်းစမ်းနိုင်တာနဲ့ပုဂ္ဂိုလ်ရေးအချက်လက်ပေါက်ကြားမဲ့အန္တရာယ်ရှိနေတဲ့ဘလို့ဥပဒေမျိုးကိုမဆိုအမေရိကန်ကုန်သည်ကြီးများအသင်းတွေနဲ့အထူးစိုးရိမ်တယ်လို့ပြောပါတယ်။ဒါအပြင်ဒီမူကြမ်းထဲမှာအချက်လက်သိရှိမှုဆိုင်ရာကန့်သက်ချက်တွေနဲ့အတူမလိုက်နိုင်ရင်ဝန်ဆောင်မှုပိတ်ပင်လာဒါမှမဟုတ် အရေးယူတန်းခတ်ထားတွေလုပ်ဖို့အထိချိန်ချောက်မှုတွေရှိတာကြောင့်ဒါဟာစီးပွားရေးလုပ်ငန်းတွေကိုထိခိုက်စေနိုင်တဲ့အပြင်မြန်မာနိုင်ငံရဲ့အင်တာနက်ဝန်ဆောင်မှုကိုတုံးမဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ပါထိခိုက်စေနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်၊ဥရောပ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊ဂရိ၊နယူးဇီလန်နဲ့အီတလီနိုင်ငံတွေရဲ့ကုန်သွယ်ကြီးများအသင်းတွေကဒီဆိုင်ဘာဥပဒေမူကြမ်းအတွက်ထူးဆိုရင်ကြောင်းတင်းကြီးတညွတ်ထဲပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာဒေသဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနောက်ထပ်တပ်တုပ်ကိုဗန်ဆန်းချချွန်းပေါ်ပြောင်းရွှေ့ပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တူကပြောပါတယ
်
။ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ရေတပ်ကနေပို့ပေးတာပါ။အဲ့ဒီမှာပို့ပြီးကောင်းကောင်းနေလို့ရပါလိမ့်မယ်။ကျွန်တော်တို့အတွက်လိုအပ်တာတွေကိုဘင်္ဂလားဒေ့ရှ်အစိုးရကထုတ်ပေးပါတယ်။အဲ့ဒီမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့အထောက်ပံ့နဲ့နေမှာပါလို့ပြောထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ဘာဆန်ချာကျွန်းစီမနစ်ကဒီဇင်ဘာ၄ရက်ကစပို့ပေးနေတာဖြစ်ပြီးအခု February 14-15မှာလည်းလူ3,000ကိုနှစ်တုပ်ခွဲပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ဒီမြေနုကျွန်းပေါ်ပြောင်းရွှေ့နေထိုင်တဲ့သူတွေအနေနဲ့အလုတ်ကင်အတွက်အခက်အခဲတွေရှိနိုင်တဲ့အပြင်မုန်တိုင်းကန်နဲ့ရေကြီးတာအပါအဝင်ဆိုးရတဲ့သဘာဝဘေးအန္တရာယ်တွေလည်းကျွမ်းဝနိုင်ခြေရှိနေတာပါ Rangers ဆိုတဲ့အတုံးလုံးကိုလက်ခံမထားတဲ့မြန်မာအစိုးရကတော့ဒီဒုက္ခတွေတွေပြန်လဲလက်ခံရင်ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပေမဲ့ဒုက္ခတွေတွေနေရပြန်နိုင်ရေးအတွက်ကတော့မရေမရာဖြစ်နေစေပါ COVID-19 ရောဂါအတွက် AstraZeneca နဲ့ Oxford တို့ပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးအမျိုးအစားနှစ်ခုကိုအရေးပေါ်အခြေအနေသုံးခွင့်ပေးလိုက်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်
။ Today WHO gave emergency use listing.
WHO ကနေ Oxford, AstraZeneca, ကာကွယ်ဆေးနှစ်မျိုးကိုအရေးပေါ်သုံးခွင့်ဒီကနေ့ချပေးလိုက်တဲ့အတွက် COVAX ကနေဒီဆေးတွေကိုကမ္ဘာတလောဆဖြန့်လို့ရသွားပါပြီ။ဆေးတစ်မျိုးကတောင်ကိုရီးယားက SK Bio မှာထုတ်တာဖြစ်ပြီးနောက်တစ်မျိုးကအိန္ဒိယက Serum Institute မှာထုတ်တာပါလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ Pfizer BioNTech ကဆေးကိုအတည်ပြုပေးထားရကနေအခုဒီဆေးနှမျိုးထပ်ပြီးတိုးလာတဲ့အတွက်အခုဆိုဆေး3မျိုးရပြီဖြစ်ပြီးအားလုံးကိုအမြန်ဖြန့်ဝေဖို့လုပ်နေတာဖြစ်ပေမဲ့ကာဝယ်ဆေးအများအပြားထုတ်ဖို့တော့လိုအပ်နေသေးတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားနဲ့အိန္ဒိယထုတ်ဒီဆေးနှမျိုးစလုံးဟာအသက်18နှစ်အထက်တွေအတွက်စိတ်ချရတယ်လို့လည်း WHO ကပြောပါတယ်။ကမ္ဘာတလွားကိုရိုနာဗိုင်းရပ损ခံရသူဟာတနင်္လာနေ့မှာ109,000ကျော်သွားပြီဖြစ်ပြီးတိဆုံးရသူကတော့2,000ခွဲနီးပါးရှိနေပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဖဂန်ဆိုးရွားတို့ကြားနှစ်နှစ်ကစက်တင်ဘာမှာငြိမ်းချမ်းရေးဆွေးနွေးပွဲဆက်တင်ခဲ့ခြင်းကစပြီးသတင်းသမားတွေနဲ့လူခွင့်လှုပ်ရှားသူတွေအသက်ခံရမှုတဟုန်တို့များပြားလာတာတွေ့ရတယ်လို့အာဖဂန်အရေးပေါ်အကူအညီပေးတဲ့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။စက်တင်ဘာ10ရက်ကနေအခုချိန်ထိအာဖဂန်မှာလူခွင့်လှုပ်ရှားသူနဲ့သတင်းသမားအနည်းဆုံး12ဦးအသက်ခံခဲ့ရတာပါကုလသမဂ္ဂက2018ကနေအခုထိရတဲ့အချက်လက်တွေကိုဆန်းစစ်ရမှာအာဖဂန်နိုင်ငံတွင်တပ်ဖြတ်မှုပုံစံတွေတိတိတသားပြောင်းသွားတာတွေ့ရပြီးအရင်ကသတင်းသမားတွေနဲ့လူခွင့်လှုပ်ရှားသူတွေဟာအသေးခံဘုံခွဲတာဒါမှမဟုတ်ပောက်ကွဲမှုတွေလိုလူများပြားထိခိုက်တဲ့ဖြစ်တဲ့အတွင်းပေးဆုံးရတာဖြစ်ပေမဲ့အခုဆိုသူတို့ကိုတမင်ရည်ရွယ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေ့လာရတယ်လို့လည်းဖော်ပြပါတယ်ဒါကြောင့်သတင်းသမားအများပြားကသတင်းတွေမထုတ်ခင်ကိုယ့်အကူအန်ဒီယကင်းအောင်တိဖြတ်ကြတယ်လို့လူခွင့်ရလှုပ်ရှားသူတွေကလည်းသူတို့ပြောဆိုတဲ့လေတိုင်ကိုလျှော့လာတာတွေ့ရတယ်လို့ပြောပါတယ်။2018ကစပြီးသတင်းသမားနဲ့လူခွင့်ရလှုပ်ရှားသူ65ဦးအသက်ခံခဲ့ရတာပ
ါ။အင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိထိုင်တဲ့တော်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာတော်တော်ရှင်နေအခုနားဆင်နေရတဲ့ VOA ရဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet ဆောင်မြင်းနာဖြစ်တဲ့ burmese.voanews.com ဆောင်မြင်းနာမှာလည်းထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတွားရောက်နားဆင်နေပါတယ်အခုတော့အရင်ဦးဆုံးမြန်မာပြည်မြောက်ပိုင်းကအခြေအနေကိုတင်ပြခြင်းပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းသတင်းယူနေတုံးဖမ်းဆီးခံလိုက်ရတဲ့သတင်းတောက်5ဦးကိုမနေ့ကခံဝန်ချက်နဲ့လက်မှတ်ထိုးခိုင်းပြီးတော့ပြန်လှုပ်ပေးလိုက်ပါတယ်။မြကြီးသားမျိုးကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
မြေရီယိုဘုံတွင်ရာဘာကြီးတွေအုံပြုပြီးလူစုခွဲခဲ့ရတဲ့မြေကြီးနားမြို့ဆန္ဒပြပွဲကိုတိုက်ရိုက်သတင်းတင်ဆက်ခဲ့ကြတယ်။သတင်းတောင်၅ဦးကိုတနင်္ဂနွေနေ့ညကကျမ်းမော်ကဖမ်းဆီးထိန်းသိမ်းခဲ့တာပါ။ဒီကနေ့မနေ့စင်နာရီလောက်မှာတော့သူတို့တွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းပြီးပြန်လွတ်ပေးခဲ့တယ်လို့ထိန်းသိမ်းခံခဲ့ရတဲ့ D74 Media ကကိုနော်ဆိုင်က VOA ကိုပြောပါတယ်။
အဲမြန်မာကျွန်တော်ဖမ်းခံရတဲ့ကြားရတဲ့ဒီ144ပေါ့နော်ကျွန်တော်7နာရီခွဲတော့မဖမ်းခံရသူ144တို့ဘောင်ထဲမှာဝင်သွားတယ်ပေါ့အေးအဲနောက်ထပ်မကျိုးလို့မဟုတ်ရေပြီးရင်ကျွန်တော်ဒီ live stream နဲ့ချိန်မှာကျွန်တော်တို့တို့ဒီစစ်တပ်ရင်တန်းနောက်ဘက်မှာကလည်းရိတ်ဖြစ်တဲ့ရိုက်ချော့ဒီပါပေါ့ဆိုတော့အဲ့ဒါကတော့ဒီစစ်တပ်ရဲ့လုံခြုံရေးကိုကြီးပွားတာဒီတို့ရဲ့ဒီစစ်အင်အားကိုပေါ်ပြတဲ့သူရဲ့အချက်ပေါ်တော့အချက်လေးတွေတော့မလို့ဘူးတဲ့ပေါ်တော့ရခံမှုကြီးလေးထူရတယ်
။နောက်တစ်ချက်အနေနဲ့ Diet Life တင်ဆက်မှုဟာလူတို့မငြိမ်မသက်မှုဖြစ်အောင်တွေးတိုးလှုံ့ဆော်တဲ့သဘောတက်ရောက်တာကြောင့်နောက်နောက်ဓာမျိုးမဖြစ်စေဖို့လက်မှတ်ရေးထိုးခိုင်းရမှာတော့သတင်းသမားတွေကကန့်ကွက်ပြောဆိုခဲ့တယ်လို့လည်းကိုနော်ဆိုင်ကပြောပါတယ်
။ဒီနောက်တစ်ခုကတော့ Life တင်းတဲ့ဟာကစတင်ပြင်ဆက်တယ်ဆိုပေမဲ့ဒီဒီလိုစုပူလာအောင်တွေးထိုးတဲ့သဘောတရားဖြစ်ပေါ်နေတယ်ဆိုတဲ့အချက်ပေါ်တော့အဲ့ဒီချက်လေးနောက်ထပ်မဖြစ်ပေါ်အောင်လုပ်ရမယ်ဆိုတဲ့ခံမှုကြီးလေးပေါ့အဲ့ဒါလေးဒါပေမဲ့ကျွန်တော်တို့ကလည်းအဲ့ဒီဟာအဲ့ဒီမျိုးလုံးဆောင်ခြင်းတဲ့ဆန္ဒမရှိပါဘူးဆိုပြီးတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့ကန့်ကွက်တဲ့အနေနဲ့တော့ပြောဖြစ်ပါတယ
်ဒီနေ့မနေ့ကဖမ်းဆီးခံရတဲ့သတင်းတောက်၅ဦးကတော့ EPN သတင်းဌာနကကိုရန်ကောင်ကိုဝေရန်မဇ္ဈိမသတင်းဌာနကကိုဆိုင်လက်အောင် The 74 Media ကကိုထွေအောင်နဲ့ကိုနော်ဆိုင်တို့ဖြစ်ကြပါတယ်သတင်းတောက်တွေလွတ်မြောက်ရေးအတွက်ဂျောင်းဝင်ဆောင်ရွက်ပေးတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့စစ်တပ်ဘက်ကတောင်းဆိုတာက live link တင်ဆက်ချိန်မှာဆန္ဒပြသူတွေရဲ့လူစုဖို့စော်ဩတန်တွေကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပတ်သက်ပြီးပြောဆိုတာတွေပါဝင်လာတဲ့အတွက်ကြောင့်လို့ဆိုပါတယ
်။ဟို live တွေ့တဲ့အခါမှာဆိုတော့ဟိုလူကလဲတာဗျာလူတွေကနည်းနည်းလာကြဆိုတဲ့ဟာနာမျိုးနောက်ပြီးတစ်ခါမှလည်းဗျာ KIA ဘာလုပ်နေလဲအဲ့ဒါမျိုးရှားမှဝင်ကူပေးပါဆိုတဲ့ဟာမျိုးတွေအဲ့လိုမျိုးပုံစံမျိုးဖြစ်လာတော့ဒါမျိုးဒီရရဲ့စီးပွားရေးကနေကမြန်မာပြည်နဲ့ဖြစ်သွားလို့ရှိရင်တစ်ခါမှဒီလူစုကကောင်းတာပြင်ပြပြင်ပြမဲ့လည်းတစ်ခါမှကြတော့ဒါလူစုကလုံလုံဆော်တဲ့ဆိုတဲ့ပုံစံမျိုးနဲ့ပုံစံမျိုးတက်ရောက်သွားတာပေါ့အဲ့ဒါကြောင့်မြန်မာပြည်စီးကနဲ့အဲဆောင်ရွက်ပေးဖို့ဆောင်ရွက်ဖို့တဲ့ဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောလာတာရှိတယ်
ကျမ်းမော်ကဒီရပိုင်းတွင်မြစ်ကြီးနားနဲ့ဝိုင်းမော်မြို့ရဲစစ်တပ်အားပေးဆက်ယုံ၃ယုံလောက်မှာလုံခြုံရေးအကြောင်းပြချက်နဲ့တပ်အင်အားချနေရာယူတာတွေရှိခဲ့ပါတယ်။ဒါကိုဒေသခံပြည်သူတွေကရဲစစ်တပ်အားဖြတ်တောက်ပြီးသုံးတရားလှုပ်လာမှာကိုစိုးရိမ်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုရုတ်သိမ်းဖို့တပ်အားပေးဆက်ယုံကိုဝိုင်းဝန်းဆန္ဒပြခဲ့တာပါ။မြစ်ကြီးနားမြို့ရန်ကြီးအောင်နဲ့ဝိုင်းမော်မြို့မိုင်းနာတအားပေးစေုံတွင်မှာတော့လူထုတောင်းဆိုချက်ကို PCG ကကြားဝင်ညှိနှိုင်းပေးခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရုတ်သိမ်းတာရှိခဲ့ပေမဲ့တနင်္ဂနွေနေ့ညပိုင်းစစ်မှုဆောင်ရက်ွက်မှာတော့မျက်ရည်ရိုးဘုံတွေရာဘာကြီးတွေပြစ်ခတ်လူစုခွဲတာတွေဖြစ်ခဲ့ပါတယ်ဒီကနေ့မှာတော့မြစ်ကြီးနားမြို့ကပြည်သူတွေဟာမနေ့9နာရီကနေမြို့ပတ်လှည့်လည်ဆန္ဒပြပြီးနေကင်း12နာရီမှာအေးအေးချမ်းချမ်းနဲ့ရုတ်သိမ်းခဲ့ကြပါတယ်
ပြည်ဝင်တဲ့နောက်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြေကြီးနားမှာသတင်းတောက်တွေပြန်လှုပ်ပေးလိုက်တဲ့အချိန်မှာပဲစစ်တပ်ကအာဏာသိမ်းယူမှုအပေါ်ငြင်းငြမ်းစွာဆန္ဒပြနေကြတဲ့မန္တလေးကပြည်သူတွေကိုတော့အာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းတဲ့ဒီလုပ်ရက်အပေါ်မှာရှုတ်ချတယ်လို့ဆန္ဒပြခေါင်းဆောင်တူကပြောကြားလိုက်ပါတယ်။အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဆန္ဒပြပြည်သူတို့ချို့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြို့မဒီမိုကရေစီအရေးကိုတက်နိုင်တဲ့လောက်ဝိုင်းဝန်းကူညီပံ့ပိုးကြဖို့လည်းတောင်းဆိုနေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဆန္ဒပြခေါင်းဆောင်တူဖြစ်တဲ့ကိုတေဇာဆန်းကို VOA ကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
ကိုတေသာဆန်းရဲ့မန္တလေးမှာအာဏာပိုင်တွေဘက်ကဆန္ဒပြတဲ့ဥစ္စာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပါတယ်။နောက်ဆုံးအခြေအနေလေးပြောပြပါအောင်
။ဟုတ်ကဲ့ဒီနေ့ညနေပိုင်းမှာပေါ့နော်ကျွန်တော်ဒီမြမစီဝါရေးပန်ရှိမှာကျွန်တော်တို့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုဒီလက်တဖွဲ့ကနေပြီးတော့ပေါ့နော်အဲဒီတနက်နေ့ပြစ်တယ်နောက်ဒီရာဘာထုတ်ပြနေပေါ့နော်ဒီအကြမ်းဖက်ရိုက်နေတဲ့အင်မတန်ကိုစိုးစိုးဝါးဝါးရိုက်တာပေါ့ရိုက်တာပါပေါ့နော်ဒီအဲ့နေရာမှာဘယ်နည်းဆိုကျွန်တော်တို့သိရတာ၄ရောက်လောက်ပေါ့နော်မိန်းကလေးတွေလည်းပါတယ်ဖန်ခံရတယ်နောက်ဒီရိုက်နေတဲ့အတွက်ဒဏ်ရာပြင်းပြင်းထန်ထန်ရသွားတဲ့ပုံစံတွေလည်းတော်တော်ရှိတယ်ဆိုကျွန်တော်တို့အဲသိရပါတယ်ခင်ဗျဟုတ်ကဲ့
ဒဏ်ရာရတဲ့သူဘယ်လောက်လောက်ရှိရလို့ချားမိလဲအခုနောက်ဆုံးအခြေအနေရ
ကျွန်တော်တို့သိရတာကတော့အဲ့မှာအဲ့နေရာမှာပဲပေါ့နော်ဒီတန်ရရတဲ့အတွက်တွေ့ရတာဟိုပါပေါ့သိရတာဟိုကဒီလင်းငယ်ရောက်မကဘူးပေါ့နော်ထွက်ပြေးသွားတာလည်းဒီကသိန်းကလေးကပေါ့ကျွန်တော်တော်ကိုစိုးပါတယ်ပြစ်တာလည်းလीဟိုတွေ့နောက်ဆုံးများဟိုအိမ်ပေါ်ကနေဒီတက်ပုံလမ်းရိုက်ပြီးပြူလမ်းရိုက်ပြီးလူအစားအိမ်ပေါ်လမ်းပြစ်တာဆိုတာမျိုးတွေကျွန်တော်တို့သိရတယ်ပေါ့နော်ဖမ်းမိပြီးသားပုံ ဒါပေမဲ့ဒုံးနဲ့ရိုက်တဲ့ရာဘာဒုံးနဲ့ရိုက်တာကတော်တော်လေးခံရတယ်ခင်ဗျာ။အဲကြတော်လေးခံရတယ်ကျွန်တော်တို့သိရတယ်ဒီရာဘာကြည်စံနဲ့မှန်တဲ့ပုံစံတွေလည်းတော်တော်လေးရှိတယ်။နောက်ဖန်းခံပါတဲ့ပုံစံတွေကအခုချိန်လေးကျွန်တော်တို့ဒီအဆက်အသွယ်လည်းမရအောင်အခုချိန်လေးကျွန်တော်တို့ဒီဘာသတင်းမှမကြားတော့ဘူးပေါ့နော်။
ကျွန်တော်လည်းဒီနေ့တွေးလိုက်ပါတယ်ဒီမန္တလေးမှာအခုဗီဒီယိုတွေတက်လာတော့အာနာပိုင်ဒီဘက်ကအိမ်ထဲကနေဆွဲပြီးတော့ဟိုဖမ်းတာတွေရိုက်တာတွေအဲ့လိုမျိုးတွေအထိပါရှိခဲ့တယ်ဆိုတော့ဒီလိုမျိုးငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြနေကြတဲ့ဥစ္စာကိုအာနာပိုင်ဒီဘက်ကအခုလိုမျိုးအကြမ်းဖက်ဖြိုခွဲလာတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲဘာကြောင့်လို့ပြောလို့ရနိုင်မလဲ
အဲ့တော့ကျွန်တော်တို့ပြည်သူတွေကတော့မိမိကျွန်တော်တို့ရဲ့မူလရပ်ပိုင်ခွင့်အခွင့်အရေးဖြစ်တဲ့ဒီငြိမ်းချမ်းစွာမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြခြင်းဖြစ်ပါတယ်။အော်ဒါကိုကျွန်တော်တို့ဒီအာဏာပိုင်လေးလုံခြုံရေးတပ်ဖွဲ့တွေကပေါ့ကျွန်တော်တို့ပုံမှန်ဒီအတင်းအာရမပေါ့လက်နက်အားကိုအင်အားအားကိုပြီးတော့အကြမ်းဖက်အလုပ်ရက်တွေကိုကျူးလွန်နေကြခြင်းဖြစ်ပါတယ်။ကျွန်တော်တို့ပြည်သူတွေကဒီစင်ကြီးလုံးဝပေါ့နော်အကြမ်းဖက်လုပ်ရက်ဘာမှကျွန်တော်တို့ဘက်ကဒီစတင်ကျူးလွန်ခြင်းချိုးဖောက်ခြင်းဘာမှမရှိဘူး။ဒါလိုမျိုးသူတို့ဘက်ကလုပ်ရက်တွေဒီကျွန်တော်တို့ပြည်သူတွေဘာပေါ့နာကြီးတဲ့စိတ်ကြီးကျွန်တော်တို့ပြည်သူတွေကလည်းသူတို့ပုံမှာစန့်ကျင်တဲ့စိတ်ကြီးပဲပို့ပြီးတော့တိုးလာစေမှလည်းပဲဖြစ်ပါတယ်အဲ့တော့ဒါတွေကတော့ကျွန်တော်တို့အင်မတန်ကျွန်တော်တို့ရှကန်ကွက်ရှုတ်ချရမယ်သုံးရက်တည်းလို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗ
ျဒီရက်ရက်တွေမှာဆိုရင်လည်းမန္တလေးဘက်မှာလို့ညာဘိုင်းတွေမှာဒီအာနာပိုင်းတွေဘက်ကလိုက်လံဖမ်းဆီးတဲ့အခြေအနေတွေရှိပါတယ်အခုနောက်ပိုင်းမှာရောဘယ်လိုအခြေအနေရှိပါလဲခင်ဗျ
ဟုတ်ပါတယ်ခင်ဗျအဲကျွန်တော်တို့ဒီရှေ့ရက်တွေမှာဇက်တိုက်ပေါ်တော့ကျွန်တော်တို့ညာဘိုင်းတွေမှာပေါ်တော့သူတို့ညာသကောင်းချိန်ကြီးမနဲ့လင်အားကြီးအချိန်ကြီးမှာကျွန်တော်တို့ဒီCDN လို့ဆက်မှုမှာဥဆောင်ပါဝင်နေတဲ့ဒီဝန်ထမ်းတွေတို့ကျွန်တော်တို့ဒီဆန္ဒပြဒီတပိတ်စစ်ကြောင်းတွေမှာဥဆောင်နေသူတွေစီကိုလာဖမ်းတာတွေပေါ့နော်အများကြီးရှိတယ်သူတို့ပြည်ညာဘိုင်းတွေမှာဆိုရင်ပေါ့သူတို့ရဲ့ဒီစစ်ကားကြီးတွေတင်ကားကြီးတွေနဲ့ပေါ့နော်လှည့်တာမျိုးတွေပေါ့နော်လူတွေကိုပေါ့နော်စိတ်တက်ကစင်ကြရားဖြစ်အောင်ဒီစိတ်တက်စစ်စင်ရေးသဘောစင်တဲ့သဘောပေါ့နော်ဖြစ်တယ်မနေညာဆိုရင်အဲ့လိုဒီစစ်ကားကြီးတွေလှည့်နေတဲ့ဟာကိုဗီဒီယိုကိုရိုက်တဲ့အတွက်ဆိုပြီးတော့ပေါ့နော်ဒီပြေကိုရိုက်နေတယ်အိမ်ထဲရိုက်တဲ့လူတရက်နဲ့လန့်ပြစ်တယ်ဆိုတာမျိုးထိပေါ့နော်ကျွန်တော်တို့မန်းလေးမှာဖြစ်နေတယ်အဲ့ညာဘိုင်းနေဆိုရင်လည်းပဲကျွန်တော်တို့ဒီကောင်းငယ်မှာ drone တွေပြန်ပြီးတော့ပေါ့နော်အဓိကတော့ပဲကျွန်တော်တို့ထင်တာကတော့လူတွေကိုစိတ်သက်စစ်စင်ရေးပေါ့နော်ကျွန်တော်တို့မှာပြည်သူလူထုမှာနေမှာလည်းပဲဆန္ဒတွေကြကြတယ်ပေါ့ညာဘိုင်းလည်းကောင်းကောင်းမအိပ်ရပေါ့နော်ကျွန်တော်တို့လူတွေကိုစိတ်သက်ဒီတက်ပြအောင်စိတ်သက်စစ်စင်ရေးပုံစံမျိုးလုပ်နေကြတယ်ကျွန်တော်တို့အခုရက်ွက်တွေမှာဆိုကိုသူကိုထကင်းဆောင်ရတယ်ဆိုတာမျိုးထိလုပ်နေရပါတယ်ခင်ဗျာကျွန်တော်တို့နေထားတာလေ
ဟုတ်ကဲ့အခုဆိုရင်ဒီနိုင်ငံအနှံ့မှာCDM လှုပ်ရှားမှုတော်တော်လေးကိုပါဝင်လာကြတာလည်းတွေ့ရပါတယ်မန္တလေးဘက်ကCDM လှုပ်ရှားမှုရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြပါအောင်ဗျာ
ကျွန်တော်တို့မန္တလေးအပါအဝင်ကနိုင်ငံလုံး CDM လှုပ်ရှားမှုကတော်တော်ကိုတော်တော်ကျွန်တော်တို့အားရစရာကောင်းပါတယ်ကျွန်တော်တို့မန္တလေးမှာဆိုထင်ရှားတာကတော့တက္ကသိုလ်တွေတစ်ခုလုံးတက္ကသိုလ်အလိုက်ကျောင်းသားရောဆရာရောပေါ့နော်ဒီတက္ကသိုလ်တစ်ခုလုံးအလိုက် CDM တက္ကသိုလ်တွေ CDM ကျောင်းတွေဖြစ်ကုန်ရပြီနောက်ကျွန်တော်တို့ဒီအဓိကစေယုံကြီးတွေအားလုံးကျွန်တော်တို့ကိုပိတ်ထားတဲ့အစိတ်ကြီးပေါ့နော်ကျွန်တော်တို့ဒီဆရာဝန်တွေဒီကျွန်တော်တို့သူနာပြုဒီဝန်ထမ်းတွေကျမကြီးလုပ်သားတွေအားလုံးအတင်းကြီးတွေထဲပေါ့နော် CDM မှာပါဝင်နေကြဖြစ်ပါတယ်နောက်တစ်ခုကဒီကျွန်တော်တို့ဝန်ထမ်းတွေက CDM မှာပါတယ်ဆိုတဲ့အပြင်သူတို့ကိုယ်တိုင်လမ်းမတွေပေါ့ထွက်ပြီးတော့ငင်းငန်းစွာဆန္ဒပြတောင်းဆိုနေတဲ့အစိတ်ကြီးလည်းပါဝင်ကြခြင်းဖြစ်ပါတယ်အဲ့တော့ CDM လှုပ်ရှားမှုကတော့အင်မတန်ကျွန်တော်တို့အားရစရာရှိပါတယ်နောက်ကျွန်တော်တို့ပြည်သူတွေဘက်ကလည်းဒီ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေအတွက် CDM ထောက်ပံ့ကူညီရေးဆိုတဲ့လုပ်ငန်းတွေကိုမိမိတို့တက်နိုင်တဲ့ပုံစံမျိုးစုံနဲ့ဆက်လက်ဆောင်ရွက်နေကြပါတယ်။နောက် CDM မှာမပါသေးတဲ့ဝန်ထမ်းတွေကိုကျွန်တော်တို့ဆက်လက်ဆွဲဆောင်စီလုပ်နေကြပါတယ်ခင
်ဗျ။မန္တလေးအခြေအနေနဲ့ပတ်သက်လို့ကိုရန်နိုင်ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်300ကျော်ကိုဖမ်းဆီးဖို့ကြိုးပမ်းမယ်ဆိုရင်စစ်ကောင်စီအနေနဲ့ကုလသမဂ္ဂရဲ့ပြင်းထန်တဲ့တုံ့ပြန်ချက်တွေကိုရင်ဆိုင်ရလိမ့်မယ်လို့မြင်ကြောင်း1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။တမတော်ဘက်ကလိုအပ်တာထက်အင်အားအလွန်ကျွန်းသုံးလာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂဘက်ကလည်းသတိပေးထားပါတယ်။90ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကိုမန်းအင်ဂျင်နိုင်ကမေးမြန်းထားတာပါ။
1990နဲ့ခု2021ကတော့ပြည်သူလူထုလှုပ်ရှားမှုကရောနောက်တစ်ခါရွေးချယ်ကအမတ်တွေရဲ့ဆောင်ရွက်မှုတွေအရောကွာခြားပါတယ်ခင်ဗျ1990တုန်းကအမတ်တွေကို General Gandhi is we a pima sapido, no young can like be your name in Mulubai. And in Mulode Kama, a Miazu, a day out of the Borbono, a Matica no trapo, Lembati, Tokainekisa General Lubai. Now the car, Matore Ludi go pamare, Pandi Taylane, Nidi, Jao, Tong Tarebono. Now, General Abawin, who Matonze Nanga Ugaro, Bibau, Trapi Java, the Kamia. Ero, eh, Bidazuri, through a loom like a muddy jarro, Shaldore Luyo, Lamatore Ludio go, a muddy damagade, a muddy Midazuri, Swimu Tajeni, Kuni Yambine, Bidurigo Badru, Ni Mumune, Nebom Yam Yazua, Nesamuli, look about the Kamia. A coop chini garo.
တမျိုးဖြစ်ပါတယ်အခုဒီလွတ်တော်အမတ်တွေကိုစစ်ကောင်စီကနေပြီးတော့အဲ့လိုဖမ်းဆီးဖိနှိပ်တဲ့ကြိုးပမ်းလာတဲ့အချိန်ဒီမှာကိုဒီအဒီ2000လွတ်တော်ကိုစားပြုကော်မတီနေကော်မတီနေနဲ့ကသူတို့ဘယ်လိုရှေ့ဆက်လုပ်နိုင်ဖို့အလားအလာကြာသုံးသပ်မိလဲရှင်ဒီမေကွန်းကိုလည်းကျွန်တော်ထောင်ကော96အတွက်ကြောင့်အခြေခံပြီးကျွန်တော်တင်ပြဆွေးနွေးအကြံပြုပေးရစီထောင်ကော96ကတော့ကျွန်တော်တို့အမတ်တွေဟာဂန္
now party twin tawon a phin le alat pai ma shi de amat de ga su zi pi lo ni lan chan lo sha ja ba de a di chein nong ga le ho tang ga ro ri ga patat nikusana kan saung ni de a chein ma a lo chan lo lyo wet su lue mu su lue wet de nia a myu myu ma chan lo saung ye ba de a mya su ga ro ho yangoun ne po pi lo su zi ya da nia chin ne mandale ma chan lo che pyu ja ba de a di kha ma chan lo ga ni lan တွေ့မျိုးမျိုးစဉ်းစားကြပါတယ်ဖြစ်နိုင်ရင်စဉ်းစားမှုတွေမှာအစဉ်ပြိုင်အစိုးရဖွဲ့ရေးကိုကျွန်တော်တို့ရွေးချယ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီနီလန်းကိုကျွန်တော်မရွေးခဲ့ကြပါဘူးနောက်ဒုတိယနီလန်းကတော့တန်ယုံနေပေါ့တန်ယုံနေရဲ့အကာအကွယ်နဲ့ကျွန်တော်တို့ဖွဲ့မလားနောက်ဆုံးတတိယကတော့ကျွန်တော်တို့ထိုင်းနယ်စပ်မှာရှိတဲ့လူမျိုးနေမျိုးကိုသွားပြီးတော့တိုင်းသားအင်အားစုတွေနဲ ရွေးပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။ခု2021ကတော့ဟိုအခြေအနေမတူပါဘူးခင်ဗျ။အထက်ကပုံကိုယ်တွေကကျွန်တော်တို့တွေပို့ပြီးတော့တကယ်မျက်မြင်အခြေအနေကိုသူတို့သိကြပါတယ်။အခက်ခဲနဲ့ဖြစ်နိုင်ကြီးကိုသိကြတဲ့အတွက်လက်ရှိ CRPH ကမှပါတဲ့အမှတ်တွေကကောင်းကျင်းရိုက်ပြီးတော့နီလန်းနေရှာကြလိမ့်မယ်လို့ယူဆပါတယ်။ဒီအတွက်လည်းအခုလိုအလားဒီဝရန်ထုတ်တဲ့ကိစ္စတွေလည်းကြိုတင်မျှော်လင့်မိသားလို့ကျွန်တော်ယူဆပါတယ
်။အခုဒီတက်မတော်ရဲ့ဒုတိယကာကွယ်ဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းနဲ့ကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ပေါ့နော်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့သူတို့တွေဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲလုပ်ခဲ့တယ်။အဲ့ဒီမှာဆိုရင်ဒီသူတို့တက်မတော်ဘက်ကထုတ်ပြန်ချက်နဲ့ကုလသမဂ္ဂဘက်ကထုတ်ပြန်ချက်ကတော်တော်လေးကွာတာတွေ့ရပါတယ်။ဆရာဘယ်လိုမြင်လဲရှင
်။ဟုတ်ကဲ့ကျွန်တော်နှစ်ဖက်လုံးကထွက်လာတဲ့သတင်းနဲ့အချက်လက်တွေကိုကျွန်တော်ကြည့်ရခါမှာဒီစစ်ကောင်စီဘက်ကတော့အကုန်လုံးကောင်းနေတယ်ကျွန်တော်တို့အကုန်လုံးကောင်းအောင်လုပ်နေတယ်အဲဘာမှလိုလေးသေးသေးရှိပေါ့ဗျာကိုဗစ် -19 ကစပါပေါ့နော်အကုန်ကောင်းတယ်လို့ပြောပါတယ်ဒါကတော့အဲဒီဟာကုလသမဂ္ဂကလည်းမယုံပြည်သူလူထုကလည်းမယုံတဲ့အချက်ပါပဲကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းသူသဖြင့်ဒီမိုကရေစီနိုင်ငံတကာအတိုင်းဝိုင်းကဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေကို February 1ရက်ကစပြီး24နာရီမပြတ်အဲစောင့်ကြည့်ပါတယ်စောင့်ကြည့်ပြီးတော့လှုပ်တင့်တာတွေလည်းလုပ်နေကြပါတယ်အခုနောက်ဆုံးအခြေအနေပုံမူတည်ပြီးတော့တိုးပြီးလာကြရပဲရှိတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျအ
ဲ့ညမှာအဲ့ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်တို့သူတို့ဗီဒီယိုကွန်ဖရင့်နဲ့စကားပြောတဲ့နေရာမှာဒီကုလရဲ့ဒီရုံးဘက်ကထုတ်ပြန်ချက်အရာဆိုလို့ရှိရင်စက်မတော်အနေနဲ့ပေါ့နော်လိုအပ်တာချက်လွန်လွန်ကျူးကျူးတုတ်ပြန်မယ်ဆိုလို့ရှိရင်အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့သူတို့ပြောလိုက်တယ်ပေါ့နော်ဒီအထူးကိုယ်စားလှယ်ဘက်ကလည်းစက်မတော်ဘက်ကိုပြောလိုက်တယ်ဆိုတော့အဲ့ဒါရဲ့အတိုင်းအတာကိုဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဒီစကလုံးနဲ့ဆွေးနွေးချက်ကအင်တမအရေးကြီးတယ်အင်တမတန်တမာရေးရစကလုံးရဆိုပြင်းထန်တယ်ခင်ဗျနောက်လက်တွေ့ကြတဲ့သူရဲ့ follow up ပေါ့နော်ကုလသမဂ္ဂဘက်ကလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကုလသမဂ္ဂကတော့ဒီတဲ့အတိုင်းပဲကျွန်တော်နိုင်ငံတကာ အစိုးရရဲ့အဖွဲ့အစည်းကြီးဖြစ်တော့သူရဲ့ဆောင်ရွက်ချက်တွေကတော့အကန့်သတ်တော်တော်ကြီးပါတယ်။သို့တော်လည်းပဲတကယ်တမ်းဟိုလက်တွေ့အရေးယူဆောင်ရွက်မှုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီဖြစ်ပါတယ်။အဲ့တော့လုံခြုံရေးကောင်စီမှာတည်တည်တိုင်အများအားဖြင့်99မှာ
ဒီမြန်မာပြည်အေဂျင့်တို့အတွက်သူတို့ဝိုင်းဝန်းပြီးတော့ကူညီပံ့ပိုးကြပါလို့ဒီတန်ကြာတော်တွေသွားပြီးတော့ပန်ကြားကြပါတယ်ဆိုတော့အ အခုဖုံးဖုံးလို့နေနေပေါ့ဒီတိပါရောက်တန်ကားနေနေတော့ဘယ်လိုတောင်းပြန်ချင်ပါလဲဗျာအခုအမေရိကန်မှာတောက်တော်ရကြတဲ့တန်ကားတော်တွေတဘောတွေပါတယ်ခမကြီးဒီနိုင်ငံကြတဲ့တန်ကားတွေကိုတော့အပြီးတောက်ဆိုတာလေဘုံတို့ထောက်ခံပါလေနောက်ပြတ်တဲ့ကကြိုးကြိုးရှိမှတောက်ပြီးတော့တောင်းဆိုတာလေထောက်ခံပါလေဒါလို့ကိုတော့မယ်လုပ်ဖြစ်ပါတယ်ဒါကြောင့်ဒါရမတွေရဲ့သူငင်းကြကြနေဖို့ ကိုယ်တိုင်းပြီးတို့တဲ့ဟိုတဲ့ဘုန်းတော်အကျန်နေတဲ့ကလုတ်ပြရမှာမလို့ဘုန်းတော်ကျိုးစိုးပါတယ်ဒီမှာကြီးဆရာတော်ဘုရားမြတ်ကိုလည်းကျေးဇူးတင်တော့ကလေးသားနေဘုန်းတော်ကပြောကြားလို့ပါတယ်ကျေးဇူးလူတို့ကနေပြီးတော့တခဲနဲ့မဲ့ပေးထားတဲ့ဓမ္မတော်သားကြီးကောင်းတော်နဲ့အစိုးရကိုအာနာပြအဘုန်းတော်တောင်းဆိုပါတယ်ကျေးဇူးလူတို့ကတခဲနဲ့မဲ့ပေးထားတာပါဘာမှဆွဲရင်းပြုခြင်းမရှိပဲနဲ့အဲ
ဒီသတိပြုစရာတော့တနင်္ဂနွေကနေပြီးတော့တခဲနဲ့မဲပြီးထောက်ခံထားတဲ့ဓမ္မတော်သားသူကြီးကောင်းစင်တဲ့သူကဟောပြောလို့မဲရီနဲ့မဲဖို့တယ်လို့စွပ်ပြောလို့ပြပါဘူးစိတ္တရှင်နိုင်မှုကတော့နှုတ်နဲ့ပဲညတာလေစိတ္တရှင်နိုင်မှုဆိုရင်အောင်မြင်ပါလိမ့်မယ်ကွာစိတ္တရှင်နိုင်မှုလုပ်တယ်ဆိုရင်လည်းဘုန်းဘုန်းကကျိုးစိုးထောက်ခံမှာပါပဲဒါမှမဟုတ်ဒီသတိပြုစရာတော့တနင်္ဂနွေကနေပြီးတော့တခဲနဲ င်းတွေကလည်းမိနစ်ပိုင်းနိုင်ရီပိုင်းနဲ့အမျှနောက်ဆုံးရသတင်းတွေကို VOA ကဦးစားပေးတင်ဆက်နေရတာမို့ကျွန်တော် VOA ရဲ့တချို့ရက်တွေမှာမနက်ပိုင်းအစီအစဉ်တွေမှာဆိုလို့ရှိရင်ဒီအပတ်စဉ်ကဏ္ဍတွေကိုဒီခြံသားကြရတာမျိုးတွေလည်းရှိပါတယ်ဒီအတွက်စောင့်မျှော်နေကြတဲ့သောတာရှင်တွေကိုတောင်းပန်အသိပေးအပ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပြောကြားနေတဲ့မြန်မာပြည်အကြောင်းတွေကိုကိုအောင်မြတ်သူကတင်ဆက်မှာပါ
မြန်မာအာဏာသိမ်းမှုမှာတရုတ်ကပထဝီနိုင်ငံရေးရအောင်မြင်ဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်း online မှာဗာတီလက်နာရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်ကရှုတ်ချတဲ့မြန်မာစစ်အာဏာသိမ်းသူတွေကိုအရင်ကတည်းကကာကွယ်ပေးပြီးသားဖြစ်နေပြီးစစ်ဆိုးရွားတဲ့အောက်မှာသူရဲ့အကျိုးစီးပွားတွေလည်းကြီးကျယ်လာပွဲရရှိတဲ့ဆိုပြီးတော့ဆောင်းပါးကိုအစချီရေးသားလာပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာအခြေချလာတဲ့အညီတရုတ်နိုင်ငံဟာဒီမိုကရေစီရပ်တန့်သွားခြင်းကနေအထူးအကျိုးကျေးဇူးခံစားမဲ့အင်အားကြီးအိမ်ကြီးချင်းဖြစ်ပေါ်လွင်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံတည်းကအဖက်ဖက်သောအုပ်စုတွေဟာနိုင်ငံရေးနဲ့လူမှုတည်ငြိမ်ရေးကိုထိန်းသိမ်းဖို့အခြေခံဥပဒေနဲ့တရားဥပဒေပေါင်းတွေကပဲကင်တွယ်ဆောင်ရွက်သွားတဲ့လို့ဆိုပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဝင်ပန်ရဲ့ပြောဆိုချက်ကိုလည်းဆောင်းပါးမှာထည့်သွင်းကိုးကားလာပါတယ်အခြားတစ်ဖက်မှာလည်းအမေရိကန်နိုင်ငံကဒီအာဏာသိမ်းမှုကိုမြန်မာစစ်ကောင်စောင့်တွေဟာလူမှုဆန္ဒနဲ့ဆန့်ကျင်တယ်လို့ပေပေနဲ့နဲ့ရှုတ်ချတာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်မနစ်ကအမေရိကန်ဆိုးရွားအနေနဲ့မြန်မာနိုင်ငံကိုဒေါ်လာ135သန်းထောက်ပံ့ပေးခဲ့ပြီးအများစုကအဆိုးရွားမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူမှုရေးအသင်းအဖွဲ့တွေကိုထောက်ပံ့ပေးခဲ့တာဖြစ်တယ်လို့ဆိုပါရယ်။ဘိုင်ဒန်အနေနဲ့သူ့ရဲ့နိုင်ငံရေးမူဝါဒအရဒီမိုကရေစီကိုမြင့်တင်ရမှာတရုတ်နိုင်ငံလိုလက်တွေ့နိုင်ငံရေးကွင်းထဲကိုဝင်ပါပြီးအာဏာသိမ်းသူတွေနဲ့ဆက်ဆံဖို့မရှိဘူးလို့လည်းဆောင်းပါးမှာဖော်ပြထားပါရယ်။ပြီးခဲ့တဲ့အစိုးရစုကတရုတ်မိကုံမှုကိုရှော့ချဖို့အတွက်2010မှာရွေးကောက်ပွဲတွေကျင်းပခဲ့ပြီးတဖြည်းဖြည်းဒီမိုကရေစီအသွင်ကူးပြောင်းမှုစတင်ခဲ့ပြီးနောက်ဒေါ်အောင်ဆန်းစုကြည်လက်ထက်မှာလည်းရိန်ဂျာပြဿနာကြောင့်တခြားရွေးချယ်စရာနည်းပါးခဲ့ပြီးနိုင်ငံသားအထောက်အကူနဲ့ရင်းနှီးမြှုပ်နှံမှုအတွက်တရုတ်နိုင်ငံကိုသာရွေးချယ်ခဲ့ရတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။2018ခုနှစ်အတွင်း BRI ကပတ်လန်စီမံကိန်းရဲ့အစိတ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံCMEC ကိုနှစ်နိုင်ငံနားလည်မှုစတင်လို့လက်မှတ်ရေးထိုးခဲ့ပြီးအဲ့ဒီထဲမှာမန်လီရူလီယထာလန်နဲ့ကြောက်ဖြူရေနဲ့စိတ်ကန်စီမံကိန်းတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံအနေနဲ့မဟာဗျူဟာအရရေးပါတဲ့မြန်မာအပေါ်ဒ ပြောပြောင်းတဲ့ဝေဖန်မှုတွေတော့မလုပ်ပေမဲ့လေအာနာသိမ်းမြတ်တမတော်ကတော့အာရှပစိဖိတ်ဒေသမှာတရုတ်ဘူကြတာကိုသတိထားမိကြတယ်လို့ဆောင်းမမကြီးသားထားပါတယ်တရုတ်နိုင်ငံကထောင်960နဲ့2000ပြည့်နှစ်နောက်ပိုင်းကာလတွေမှာမြန်မာရဲ့အထူးကလက်နက်ထောက်ပံ့တဲ့နိုင်ငံဖြစ်ခဲ့ပေမဲ့လေမကြတဲ့ရင်ကာလတွေမှာတော့တမတော်ကသူ့ရဲ့လက်နက်ရင်းမြစ်ကိုနေရာစုံကနေရှာဖွေလာတယ်လို့ဆောင်းမမကြီးသားထ Charlotte Lee in Biddo, Panzer S1, All and 10E Taulanye drone in a radar snitigo where you book Sajo Chusugejare Rosuare. Tunang and Inegale, Yamanang and Bo, Supi, Tambisin in Chinto Navy, Supisin in Ine, Rushanang and Ed to Bido Anna with Chintomi, Namay Tatanarigo, Kagwe Tasi Pinibido, Tambisin in Ine, Yama Tain Narigo, Tanimho Tanine, Tulanadi Yashize Lusuare. Tunang and Yama Anatin Sisuan and Sasabu Satin Chuzani Vilusuare, Yama Vegale, the Marahong Utensin Letaga.
ဒီဥစွာကိုလိုအပ်နေချိန်မှာရောက်လာတဲ့မိတ်ဆွေကောင်းအဖြစ်မကြာမကြာထုတ်ဖို့ပြောတတ်တဲ့စစ်ဘုရားဝနမောင်းလင်ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ခြင်းဖြင့်တရုတ်နဲ့ပို့ပြီးတော့နီးကောင်းအောင်လုပ်နေတာထင်ရှားတယ်လို့ဆောင်းမမှာထောက်ပြထားပါတယ်။ဗီဒီယိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် ကျမတို့ဖမ်းယူမှုနဲ့လိုင်းတူမီတာတော့ဖြင့်ကျမတို့ဗီဒီယိုမြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ youtube.com/voabemis channel ဖြစ်ပါတယ်။စလုံးပေါင်းက voabemis.ch/voabemis ဖြစ်ပါတယ်။ youtube.com/voabemis ဆလုံးမောင်းကtwitter.com/voabemis ဖြစ်ပါရင်
ဗီအိုအေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာစီးပွားရေးကဏ္ဍမှာဆေးဥစုရဲ့အကျိုးစီးပွားနဲ့ဆက်စပ်နေတဲ့စီးပွားရေးကဒုနဲ့ဒဲနဲ့ရှိနေပြီးအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပေမဲ့လဲဆေးဥစုကတော့သူတို့လုပ်ငန်းကြီးတွေကနေငွေကြေးဆက်လက်ရရှိနေအောင်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်
မြန်မာနိုင်ငံမှာရပ်သားခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုဖေးဖော်ဝါရီလတရက်နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်ပိုင်းစန္ဒပြစန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်နိုင်ငံတကာဘက်ကပြစ်ဒဏ်ခတ်ဖို့တောင်းဆိုမှုတွေပိုများလာခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ်။
US government is taking steps to prevent the generals from improperly. နောက်လွှဲပြောင်းမှုတွေကိုပိတ်ပင်ကြောင်းလဲအမေရိကန်ဘန်ဒါရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။စစ်တပ်ခေါင်းဆောင်တွေရဲ့နောက်ွယ်ကများပြားလှစွာသောကော်ပိုရေးရှင်းကြီးတွေကနေကျွဲဝချမ်းသာမှုတွေဆက်လက်ရရှိခံစားခွင့်ရနေတယ်လို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။
မြန်မာစစ်တပ်ကတိုးတိုးသိသိထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကအပြည့်အဝကြီးကြပ်ဆောင်ရွက်နေတဲ့ဒါမှမဟုတ်လေတစိတပိုင်းကြီးကြပ်ဆောင်ရွက်နေတဲ့ကုမ္ပဏီအနည်းဆုံး136ခုမြန်မာပြည်တွင်းမှာရှိနေတယ်လို့ Justice for Myanmar ရဲ့အခက်အလက်စီးပွားရေးလုပ်ငန်းတွေကလည်းဘီယာ၊ဆေးလေ၊တဲယူပို့ဆောင်ရေး၊အဝတ်အထည်လုပ်ငန်း၊ခီးသွားလုပ်ငန်းနဲ့ဘန်းလုပ်ငန်းတွေအထိကန်ထရီအများကြီးမှာရှိနေပါတယ်။အကျိုးအမြတ်များပြီးစီးမျဉ်းစည်းကမ်းရော်ရဲနေတဲ့ကြောက်စိမ့်နဲ့ဗရမျာကုံတွယ်ရေးကတော့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကချုပ်ကန့်ထားတာပါ။ မြန်မာနိုင်ငံဟာကမ္ဘာမှာကြောက်စိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပြီးခမန်းချီတစ်နှစ်ကိုအမေရိကန်ဒေါ်လာ1000ချီရနေပေမဲ့လို့လဲနိုင်ငံအခွန်ငွေမှာတော့မဖြစ်စလောက်ပဲရပါတယ်။အရေးအတွေ့အကောင်းဆုံးကြောက်မြတ်တွေကတော့နေဆက်ကိုကျော်ပြီးတရုတ်ဖက်ကိုတရားမဝင်ထွက်တယ်လို့ယုံကြည်ထားကြပါတယ်။ တဘာဝဗီဒန်တင့်လွယ်တဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းဟာ2018ခုနှစ်ကတည်းကနေအခုအချိန်အထိစစ်တပ်အခွင့်အဒုကံတွေမူးယစ်ရာဇာတွေနဲ့သူတို့နဲ့ပလဲနံပါတင့်သူတွေရဲ့အခြေအဆက်တွေကထိန်းချုပ်ထားစေဖြစ်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း Global Witness ကပြောဆိုထားပါတယ်။နိုင်ငံကိုရာဇဝတ်နဲ့ဝက်လာအုပ်ချုပ်လာတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ သူတို့ကိုယ်သူတို့ကျွဲဝချမ်းသာအောင်လုပ်ဖို့အချိန်ရခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာပြင်သစ်အင်စတီကျူရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးဖရန်ဆွာနီကိုလတ်စ်ကပြောပါတယ်။2019ခုနှစ်ကနေ2020ခုနှစ်ကြားဒစိတပိုင်းအရသာအုပ်ချုပ်မှုကာလထိုးလေးအတွင်းမှာလဲဒီကိစ္စတွေမှာအပြောင်းအလဲကြီးကြီးမားမားမဖြစ်ခဲ့ပါဘူး။ ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါ်ဆာဆူချီရဲ့ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးနောက်မှာစစ်တပ်အနေနဲ့အနာဂတ်အရေးစိုးရိမ်စေရှိကောင်းရှိနိုင်တယ်လို့နီကိုလတ်စ်က AFP ကိုပြောပါတယ်။သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုထိခိုက်လာနိုင်ခြေရှိပြီးဒီအချက်ကအစိုးရကိုဖြုတ်ချဖို့သူတို့ဆုံးဖြတ်တဲ့နေရာမှာအများကြီးဖြစ်နိုင်ခြေရှိပါတယ်လို့လည်းသူကထပ်လောင်းပြောပါတယ်။
အယက်သားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူတာကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောခဲ့တာပါ။အာဏာရယူထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းတယ်လို့မသုံးဖို့ထုတ်ပြန်ထားပါတယ်။ စစ်အာဏာသိမ်းမှုကြောင့်စစ်တပ်အနေနဲ့နိုင်ငံပိုင်ကုမ္ပဏီတွေကိုပြန်လည်ထိန်းချုပ်ခွင့်ရစေပါတယ်။ ကျင့်သိရဲ့ Total American ရဲ့ Chevron တို့နဲ့ဖက်ဆက်လုပ်နေတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကိုအခုစစ်တပ်ကကြီးကြပ်နေပါပြီ။မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဟာသဘာဝဓာတ်ငွေကနေတစ်နှစ်ကိုဒေါ်လာ1000ထောင်လောက်အကျိုးအမြတ်ရနေတယ်လို့ဖော်ပြပြီးဒါကသိပ်ပြီးတော့အရေးကြီးတဲ့ပိုင်ဆိုင်မှုလည်းဖြစ်ပါတယ်။ အခုအချိန်ထိတော့နိုင်ငံတကာလုပ်ငန်းကြီးတွေထဲမှာဆိုရင်ဂျပန်အဖျော်ရမကလုပ်ငန်းကီရင်နဲ့စင်ကာပူအခြေစားရေနံကုမ္ပဏီပူမာတို့ကမြန်မာနိုင်ငံတွင်သူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေကြောင်းကြေညာထားပါသေးတယ်။စစ်ဘုံချုပ်ကြီးတွေဘန်တာရေးရပေါရလန်းတွေကိုပိုပြီးပြစ်ဒဏ်ခတ်တင်းကျပ်ဖို့တွန်းအားပေးနေသူကတော့ International Federation for Human Rights က Davy Stohart ဖြစ်ပါတယ်။ Justice for Myanmar ကတော့ရေဒနာမောင်ကတော့မြန်မြန်ဆန်ဆန်တုံ့ပြန်ကင်တွယ်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။အခုချိန်မှာပြက်ပြက်သားသားမဆောင်ရွက်ဘူးဆိုရင်စစ်တပ်ကလူမှုအပေါ်မှာပိုပြီးအကြမ်းဖက်လာမယ်ဒီမိုကရေစီရဖို့အခွင့်အလမ်းလည်းရှိတော့မှာမဟုတ်ဘူးလို့သူကပြောပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးရာမူဝါဒအခြေခံ Joseph Borrell
Consider additional targeted sanctions.
ဥရောပသမဂ္ဂဘက်ကမြန်မာအပေါ်အရေးယူထိုင်တဲ့နီလန်သုံးသွယ်ချက်မှာတော့စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်ရေးလက်နက်ကလွဲလို့တခြားကုန်ပစ္စည်းတွေအတွက်အထူးကုန်သွယ်ကွန်အခွင့်အရေးတို့ကိုပြန်လည်သုံးသပ်ရေးတို့ဖြစ်ကြောင်းပြောဆိုခဲ့တာပါ။ ကုန်သွယ်ရေးအထူးအခွင့်အရေးကိုရုပ်သိမ်းရင်တော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုမထိခိုက်ပဲအရက်သားတွေရဲ့အထည်ချုပ်လုပ်ငန်းတွေအပေါ်မှာထိခိုက်နိုင်တယ်လို့လည်းသတိပေးပါတယ်။ဒီအထည်ချုပ်လုပ်ငန်းတွေမှာလုပ်သား9000လောက်ရှိပြီးအမျိုးသမီးအများစုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အခုတကတော့
ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်တွင်းကလူတွေအသုံးများနေတဲ့ VPN အကြောင်းကိုမဆုမြတ်မွန်ကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ကဆက်ရနာတိမ့်ချိန်နဲ့အာနာတိမ့်ယူပြီးနောက်အင်တာနက်ဆက်သွယ်မှုတွေကိုဖျက်တောက်တာအသုံးများတဲ့လူမှုကွန်ရက်တွေကိုပိတ်ပင်တာတွေလုပ်ခဲ့ပါတယ်။မြန်မာပြည်သူအများအင်တာနက်သုံးတဲ့အခါအထူးကဝင်ကြည့်ကြတဲ့ Facebook လူမှုကွန်ရက်စာမျက်နှာကို24နာရီကျော်ကြာအောင်ပိတ်ခဲ့တဲ့အတွက်ပြည်ရင်းအချင်းချင်းကြားမှာရောပြည်ရင်းပြည်ပမှာပါအဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။အဲ့လိုမျိုးပိတ်ထားချိန်မှာတချို့က Virtual Personal Network VPN တွေသုံးပြီးတော့ပိတ်ထားတဲ့စာမျက်နှာတွေတဲကိုဝင်ကြည့်ကြပါရယ်။နည်းပညာနဲ့အကျွမ်းဝင်သူတွေအတွက် VPN သုံးနိုင်တဲ့နည်းလမ်းတွေကိုလွယ်လွယ်ရှာနိုင်ပေမဲ့တချို့တွေအတွက်အခက်အခဲဖြစ်ကြရပါရယ်။ဒါကြောင့်မြန်မာနိုင်ငံမှာရနေတဲ့ MPD, Telenor, Ooredoo စတဲ့ Internet Service Provider ကုမ္ပဏီတွေကပေးတဲ့ Internet ဝန်ဆောင်မှုနဲ့ကိုယ်ပိုင်အင်တာနက်ကွန်ရက်လို့လွယ်လွယ်ပြောရမယ့် VPN ဘလို့ကွာခြားတယ်ဆိုတာကိုနည်းပညာကျွမ်းကျင်သူမတ်သက်ထားကရှင်းပြထားပါတယ်
။ရိုးရိုးအင်တာနက်သုံးတာကြတော့ကိုရီးယားအင်တာနက်ကိုထွက်မဲ့ဖယ်ရေးသွားနေတယ်ဆိုတာကိုနောက်ဆုံးအနေနဲ့ဗမာပြည်ကနေ Ooredoo တို့ Telenor တို့ MPD တို့ AKWay ကနေထွက်လာတာ။အဲ့တော့ကြတော့ AKWay ကနေစောင့်ကြည့်ပြီးတော့ဘယ်ဟာတွေကို social media တွေကိုဖြတ်လိုက်မလဲ Facebook ကိုဖြတ်မလား Twitter ကိုဖြတ်မလားဘာညာအဲ့ဒါမျိုးသူတို့ကလုပ်လို့ရတယ်အလွန်ဆုံးနည်းနဲ့လုပ်လို့ရတယ် social media တွေကိုဖြတ်မယ်ဆိုတာတခုရင်းနဲ့သူတို့ကလုပ်နိုင်လို့ရတယ်ဒါပေမဲ့ခုလူတွေသိနေတဲ့ VPN ဆိုတာက virtual private network ပေါ့နော် virtual private network ကကြတော့ဘယ်လိုလဲဆိုတော့ကိုကသုံးမဲ့ internet ကဒီ gateway တွေမှာဒီကနာပမာပြ gateway တွေမှာမဟုတ်တော့ဘဲနဲ့နိုင်ငံသားနေရာတွေပေါ့ connect လုပ်ထားတယ်ဥပမာစင်ကာပူမှာလုပ်တယ်ထိုင်းမှာလုပ်တယ်အိန္ဒိယမှာလုပ်တယ်ဆိုရင်အဲ့ဒီ traffic ကအဲ့ဒီနိုင်ငံတွေကနေထွက်သွားတာ internet က VPN တတ်ထားပြီးမှဘာတွေဘယ်နေရာတွေတွားနေရဲဆိုတော့အဲ့ဒါကိုသူတို့မသိတော့ဘူးမသိရောပဲနဲ့ဖြတ်လို့မရဘူးတော့မဟုတ်ဖြတ်လို့တော့ရသေးတယ် VPN လည်းအကုန်လုံးကိုဖြတ်လို့တော့ရတာပဲဟိုနေ့ကဒီမှာဖြတ်လိုက်တဲ့အတိုင်းပဲလေဒါပေမဲ့ဘာတွေလုပ်နေရဲဆိုတာကိုထောက်ပြီးတော့ sit for ဆိုတာကိုပိတ်ပြီးတော့စစ်လို့မရတော့ဘာဖြစ်လို့သူတို့ encrypted လုပ်ထားတယ်လေ end to end ဟိုဒီစာသုံးတဲ့နေရာနေဟိုဘက်နိုင်ငံသားမှာထွက်တဲ့ gateway ကြီးဟိုအကုန်လုံးကဟို secure ပြန်ပေါ့နော်ဟိုပေးပေးချာချာ encrypt လုပ်ထားတယ
်အဓိကကတော့ဒီကိုက internet သုံးတဲ့သူတယောက်ကဘယ် website တွေကိုသွားကြည့်တယ်ဥပမာတတင်း website တွေကိုသွားသလား Facebook သုံးနေသလား Twitter သုံးနေသလားဆိုတာကိုကြားနေပြီးတော့မှဟို library ချရခံပြီးကြည့်လို့မရဘူးဆိုတဲ့သဘောပြောချင်တာပေါ့
ဟုတ်ပါတယ်မဟုတ်ကဲ့ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါဘယ်လိုသွားနေဘာတွေသုံးနေရဲဆိုတာကိုကြည့်လို့မရအောင် VPN လည်းနောက်တစ်ခုတော့အရေးကြီးမှရဲ့ဟိုအချိန်မီ on လုပ်ထားပါနော်သူသုံးတယ်သုံးမမယ်ဆိုရင်အချိန်အဲ့လို on လုပ်ထားအဲ့လိုမှမဟုတ်လို့ရှင်ကဟို VPN ကို off လုပ်လိုက်ကျွန်တော်တွေသုံးလိုက်ဆိုရင်ကသူတို့ဒီမှာဒီရရှိတဲ့ gateway ရာနေထွက်တာဖြစ်သွားတာလိုက်ဟိုဘက်ကနေထွက်လိုက်နေဖြစ်နေလိမ့်မယ်အဲ့တော့ဘယ်လောက်ထိဟို secure ဖြစ်တယ်ဆိုတာကိုမသိဘူးတချိန်လုံး on လုပ်ထားရဲဆိုရင်ဒီဟာ internet တန်ထွက်နေတာတော့တည်ထွက်လို့ရမှာတော့တည်နေမယ်ဒါပေမဲ့ဘယ်ဒီသွားနေရဲဆိုတော့မတည်ဘူးဟုတ်ကဲ့မှာ
ဆိုတော့အခုဘာဘာပြီမှာဒီလူတွေ VPN ပေါ့နော်သူတို့တည်ရဲလူတွေရှိရဲတုံးတတ်တဲ့လူတွေရှိရဲအဲ့တော့ဒီဟာ VPN ဆိုတော့ကြားလဲကြားဘူးတယ်တုံးချင်တယ်ဆိုရင်ရောဘယ်လိုမျိုးနည်းတွေနဲ့သူတို့ရှာဖွေပြီးတော့တုံးလို့ရနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုအလွယ်ဆုံးနည်းရတော့ပေါ့နော်ဟို Android မှာပဲဖြစ်ဖြစ် iPhone မှာပဲဖြစ်ဖြစ်သူတို့မှာဟို application store ရှိ App store ပေါ့နော် App store ရှိတယ် Google Android phone တွေမှာဆိုရင်ဒါ Google Play Store Play ပေါ့နော်ဟို iPhone တွေမှာဆိုရင်တော့လည်း Apple App Store ပေါ့အဲ့ဒီမှာ VPN လို့ဆိုတဲ့စလုံးကိုရိုက်ထုတ်လိုက်တာနဲ့ VPN အများကြီးထွက်လာပါတယ်မြန်မာတချို့တွေကမသိတော့ကြတော့ဟိုအခုအများကြီးပြောတယ်ဒီ VPN သုံးဟို VPN သုံးမယ်လို့ပြောတယ်အဓိကအကုန်လုံး VPN အကုန်လုံး free ပေးထားတဲ့ VPN တွေအကုန်လုံးသုံးလို့ရပါတယ်မြန်မာဟိုကိုယ် charge တခု free ပေးတာနဲ့ပတ်စံပေးပြီးသုံးရတာတခုကတော့အလကားပေးထားတဲ့ဟာဆိုလို့သူကဒီကြော်ညာလူတွေဝင်တတ်တယ်မှာအဲ့ဒီ application ကြီးဝင်တာ။အဲ့တော့ဒါတော့အဲ့ဒါလေးကိုကြော်ညာလာလို့ရှင့်အဲ့ကြော်ညာလေးတွေတော့ပိတ်ပေးလိုက်ပို့နော်။အဲ့ဆိုရင်လူလူအတွက်ကပတ်စံမပေးရတဲ့အလကားသုံးရတခုလေးကိုဆွဲသုံးကြမလို့လားမှာရှိတဲ့ဟာကိုသုံးလို့ရပါတယ်။ပြောင်းပြီးတော့လည်းသုံးလို့ရပါတယ်တခုပြီးတခုပေါ့နော်။နောက်ပြီးတော့ဟိုကနေလောက်တဲ့အခါဆိုလဲရွေးရင်ဘယ်နိုင်ငံကနေထွက်မယ်လို့ရွေးလို့ရှင်ပ ဘာမှပြီးကနေအနည်းဆုံးနေဝင်ယူရအောင်သဘောပေါက်ပါတယ်ဒါပေမဲ့ဟိုစင်ကာပူအိုင်းနဲ့ပဲလည်းမထွက်ပါနဲ့ပြောချင်တာဟိုထိုင်းအိုင်းနဲ့ပဲလည်းမထွက်ပါနဲ့စနိုင်ငံတွေကနေအမြဲဆွဲပြီးတော့မထွက်ပါနဲ့သူများတွေကတရားထွက်လို့ပြောလို့အကုန်လုံးမထွက်ဘူးလို့ဆိုတော့အလကားအဲ့လိုမျိုးအဲ့ဒီမှာရှိတဲ့ဟို
server ID equipment တွေအဲ့ဒီနေရာတွေကထွက်လို့ရှင်အဲ့ဒါတွေကကြက်လာပြီးတော့နှေးရာပို့ပြီးဖြစ်တယ်ပေါ်တိုနက်ဖြစ်တယ်နောက်တစ်ခုကကြာတော့အဲ့ဒီအလကားပေးတဲ့ free service တော့အဲဟိုဒီ software company ကဘာလုပ်တတ်လဲဆိုတော့သူတို့ကအလကားတော့အများကြီးအမြန်အမြန်မပေးနိုင်ပုံမှာရဲအဲ့တော့ကြာတော့မမြန်ဘူးဆိုတော့လက်ခံပါတယ်ဒါပေမဲ့အလကားရတာဆိုတော့ဟိုတုံးစီကျင်တယ်မှာအဆင်ပြေပြီးအောင်ဘယ်လိုပဲဖြစ်လေအဲ့ဒ ဲ့အဲ့ VPN ကိုရောဟိုဒီဘဘာပြေကဟိုအာဏာပိုင်တွေကပေါ့နော်သူတို့ဖြတ်လို့မရနိုင်အောင်လားရှင
်ဖြတ်လို့ရတယ်မဖြတ်လို့ရတယ်ဘာဖြစ်လဲဆိုတော့ဟို Oridu ရဲ့ Telenor ရဲ့ MPT ရဲ့မြန်မာ Telecom ပေါ့နော်အဲ့သုံးခုကိုသူတို့ဖြတ်ချလိုက်တယ်ဆိုရင်ဖြတ်လို့မရတော့ဘူးမအဲ့သုံးခုကဒီ internet ကို connect လုပ်ဖို့နောက်ဆုံးအဆင့်အနေနဲ့သူတို့ကနေလုပ်ပြီးမှဖုန်းတွေပါလာတယ်အကုန်လုံးကရောင်းမှမလို့ပါမှာ
အဲ့တော့သဘောကတော့သူတို့ဒီမှာပြီးမှ internet ဟိုဆက်တယ်ဟိုဝန်ဆောင်မှုပေးနေတဲ့ဒီလုပ်ငန်းကြီးတွေကိုဖြတ်ချလိုက်ရင်တော့ VPN သုံးဖို့ဆိုတာကလည်းအခက်ဖြစ်သွားတာပေါ့
ဟုတ်ပါတယ်မနောက်ပြီးတော့အလို့မဖြတ်ဖဲနဲ့လဲဟိုအမျိုးမျိုးရှိသေးတယ်မရဲ့ဖြတ်တာမျိုးလို့မဟုတ်ဘဲနဲ့ခုနကလို Facebook တို့ဟို Twitter တို့အလို social media တွေကို ban လုပ်တယ်လို့မျိုးပဲ VPN နဲ့ပဲဟိုလည်း ban လုပ်လို့ရပါတယ်မှဒါမှမဟုတ်နှိမ့်သွားအောင်လည်းသူတို့လုပ်လို့ရပါတယ်သူတို့ကတော့အမျိုးမျိုးလုပ်မှာပဲလေမရဲ့ဟိုတို့ဒီမှာဖြစ်နေတဲ့သတင်းတွေကိုဒီအောင်မရောက်စေချင်တဲ့အတွက်ကြောင့်သုံးနေတာကိုသူတို့သိပါတယ် VPN traffic တွေဒီကနေထွက်နေတယ်ဆိုတော့သူတို့မြင်နေရပါတယ်မှအဲ့ဒါကြီးက
အိုမြင်ရပါမယ်သူတို့အနေနဲ့ဒါကြားနေပြီးဖြတ်ပြီးတော့ဒီလူကတော့ဘယ် website တွေသွားကြည့်နေဆိုတော့ထောက်လမ်းနိုင်ဖို့ခက်တယ်ပေါ့လေနော
်ဟုတ်ကဲ့ပါ VPN သုံးလို့ရှင်အဲ့လိုထောက်လမ်းတာလုပ်ဖို့ဆိုတာတော်တော်ကြီးခက်သွားတဲ့ကိစ္စဖြစ်သွားပါပြီတုံတောင်မလွယ်တော့ပါဘူ
း internet ကျွမ်းကျင်သူမတ်သက်ထားဖြစ်ပါတယ်သူပြောခဲ့သလိုပါပဲ internet ချိတ်ဆက်လို့ရသူတိုင်း VPN ကွန်ရက်တွေကိုရှာဖွေသုံးလို့ရပါတယ် VPN ကွန်ရက်တွေကတခြားနိုင်ငံတွေကနေတဆင့် online ကိုချိတ်ဆက်ပေးတာမို့ပြည်ရင်းမှာပိတ်ထားဖြတ်ထားတဲ့စာမျက်နှာတွေ website တွေတဲ့ကိုကျော်သွားလို့ရနိုင်တာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
VPN အကြောင်းကို blogger အစီအစဉ်မှာမဆုမြတ်မွန်ဆွေးနွေးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
မြန်မာနိုင်ငံတဝမ်းမှာစစ်တပ်ဖက်ကစစ်အင်အားရဲအင်အားတိုးချပြီးအင်အားသုံးနှိမ့်နှင်းမှုတွေရှိခဲ့ပေမဲ့လည်းတနင်္လာနေ့မှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအစိုးရဝန်ထမ်းတွေရုံမတည့်ရေလှုပ်ရှားမှုတွေဆက်လက်အားကောင်းနေပါတယ်မြန်မာနိုင်ငံကိုလာရောက်ခွင့်ရရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆန္ဒအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာနဲ့မြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းတို့တင်းနယ်လာနေမှာဆွေးနွေးခဲ့ကြပါတယ်မြန်မာပြည်မှာဆန္ဒဒိမ့်မှုနောက်ဆန္ဒပြသူတွေကိုဖိနှိပ်ချုပ်ချယ်မှုတွေအတွေ့စစ်တပ်ရဲ့ကုတ်ကဲမှုအဆင့်ဆင့်ကတာဝန်ခံရမှာဖြစ်ကြောင်းကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကသတိပေးလိုက်ပါတယ်အထက်ကညွှန်ကြားချက်အရအမိန့်အရဆိုတာနဲ့စင်ကြေပြီးလို့မရဘူးလို့လည်း EFP နဲ့တွေ့ဆုံမေးမြန်းခန့်မှာပြောပါတယ်မြန်မာစစ်တပ်အာဏာယူပြီးနောက်ပိုင်းနိုင်ငံတွင်းမှာအင်တာနက်ဖြတ်တောက်ဖို့ဖိအားပေးခိုက်စင်မှုတွေကိုပြုစုဖော်ပြနေတဲ့ Telenor ဆက်သွယ်ရေးလုပ်ငန်းကဝန်တန်းတွေရဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ထပ်ပြီးမဖော်ပြတော့ဘူးလို့တင်းနှင်းလာနေမှာပြောပါတယ်။မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုန်သည်ကြီးများအသင်း၊ဥရောပကုန်သည်ကြီးများအသင်းအပါအဝင်ကုန်သည်ကြီးများအသင်း၈ခုကမြန်မာနိုင်ငံမှာပြဋ္ဌာန်းဖို့ရှိတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းအတွက်အထူးစိုးရိမ်ကြောင်းဖေဖော်ဝါရီလ15ရက်နေ့မှာကြေညာချက်ထုတ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်သိန်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ခဲ့တဲ့မနက်6နာရီနဲ့9နာရီအထိ VOA အစီအစဉ်ကိုမနက်7နာရီနဲ့9နာရီအတွင်းလိုင်းဒိုမီတာ20 25 32တို့ကနေလဲပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီနေ့အစီအစဉ်ထုတ်လွှင့်မှုဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာရော့ချာစတန်မော့ဖြစ်ပါတယ် ကျွန်တော်ကညံဝင်းအောင်ပါသောရရှင်အပေါင်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come to you from the Voice of America, Washington.